အားလုံးပဲမင်္ဂလာပါခင်ဗျာကျွန်တော်တို့ရဲ့နုပြတ္တာတုဇာကဏ္ဍဆိုတဲ့စီစဉ်လေးကနေပြီးတော့ကြိုဆိုလိုက်ပါတယ်ကျွန်တော်ကတော့နုပြတ္တာတုဇာကဏ္ဍရဲ့စီစဉ်တင်ဆက်သူဒေဇာဖြစ်ပါတယ်ကျွန်တော်တို့ရဲ့နုပြတ္တာတုဇာကဏ္ဍဆိုတဲ့စီစဉ်လေးမှာဒီနေ့လူငယ်လူရွယ်တွေရဲ့ဘဝတတာအတွက်ခွန်အားယူစရာအကြောင်းလေးတွေအားဖြစ်စရာစိတ်ခွန်အားဖြစ်စရာအကြောင်းလေးတွေကိုကျွန်တော်တို့ကြိုးစားပြီးတော့တင်ဆက်ပေးလျက်ရှိပါတယ်ဒီတစ်ပတ်မှာလည်းပဲလူငယ်လူရွယ်တွေဘဝတတာမှာကောင်းတဲ့ဆုံးဖြတ်ချက်ဘဝတတာခီးကိုကောင်းတဲ့လမ်းကိုတွားပြီးတော့ရောက်နိုင်ဖို့ကောင်းတဲ့ပန်းနိုင်စီကိုရောက်နိုင်ဖို့အကောင်းဆုံးအထောက်အကူပေးနိုင်မဲ့ကောင်းတဲ့ဆုံးဖြတ်ချက်တွေကိုဘယ်လိုချနိုင်မလဲဆိုတဲ့အကြောင်းကိုကျွန်တော်တို့တင်ပြပြီးသွားမှာဖြစ်ပါတယ်သူတစ်ဖြစ်တော့လူငယ်လူရွယ်တွေဘဝတတာဟာအင်မတန်အရေးကြီးပါတယ်ငယ်ရွယ်တဲ့ဘဝတတာမှာကျွန်တော်တို့ရဲ့ဘဝကိုကောင်းတဲ့အုတ်မြစ်ကောင်းတဲ့ကျွန်တော်တို့ဟိုအခြေခံကိုကျွန်တော်တိဆောက်နိုင်မှသာလျှင်ကောင်းတဲ့လူကြီးဘဝတစ်ယောက်ကိုကျွန်တော်တို့ကရရှိနိုင်မှာဖြစ်ပါတယ်။ဒါကြောင့်မလို့လူငယ်လူရွယ်တွေဘဝတတဟာအင်မတန်အရေးကြီးပါတယ်ဆိုတဲ့အကြောင်းကိုကျွန်တော်ပဏာမအနေနဲ့ပြောပြလိုပါတယ်။ဒီကနေ့လည်းကျွန်တော်ဒီနေ့လူငယ်လူရွယ်ဘဝတတအတွက်စဉ်းစားစရာကောင်းတဲ့အဖြစ်အပျက်လေးတစ်ခုကိုကျွန်တော်ပြောပြခြင်းပါတယ်။ဒုတိယကမ္ဘာစစ်အတွင်းမှာတကယ်ဖြစ်ပျက်ခဲ့တဲ့အဖြစ်အပျက်လေးတစ်ခုပဲဖြစ်ပါတယ်။အမျိုးသမီးတစ်ယောက်ကသူ့ရဲ့ဘဝနဲ့ပတ်သက်လို့ပြောထားပါ။ကျွန်တော်ကတော့ဒီဇလန်လေးကိုအချစ်ဇလန်လို့နာမည်ပေးထားပါတယ်။ဒုတိယကမ္ဘာစစ်ကြီးရဲ့စစ်ငွေစစ်ရိတ်တွေတန်းနေတဲ့ကာလမှာ1940ဝန်းကျင်လောက်မှာပေါ့နော်ဒီချက်ကိုစလိုဗက်ကီးယားနိုင်ငံမှာဒီယူမီသားစုတစုရှိတယ်။အဲ့မီသားစုကအကောင်မလေးတယောက်ရဲ့အကြောင်းဖြစ်ပါတယ်။သူ၈နှစ်၉နှစ်လောက်အဲ့ဒီအရွယ်မှာပဲရှိသေးတယ်နော်။ဆိုတော့ဟစ်တလာရဲ့နာဇီပါတီနဲ့ဂျူးမုံတီးဆန့်ကျင်တဲ့စိတ်ဓာတ်တွေနဲ့နော်ဒီဂျာမန်နိုင်ငံမှာပြင်းထန်ပြီးတော့အဲ့ဒီလှိုင်းတွေရိုက်နေတဲ့အချိန်မှာဒီမီသားစုဟာဒီချက်ကိုစလိုဗက်ကီးယားမှာမနေနိုင်ဘူး။သူကတခြားနေရာကိုပြောင်းရမယ်ဂျူးတွေမများရှိတဲ့နေရာကိုပြောင်းမယ်ဆိုပြီးသူကစဉ်းစားကြအဲ့တော့သူကဘယ်ကိုပြောင်းသွားကြလဲဆိုတော့ဟန်ဂေရီကိုပြောင်းပါနော်ဘူဒါပက်ဆိုတာဟန်ဂေရီနိုင်ငံမြို့တော်အဲ့ဒီမှာသူကသွားပြီးပြောင်းနေတယ်ဆိုအဲ့အချိန်မှာသူက10နှစ်17နှစ်ဝန်းကျင်ဖြစ်တယ်ဆိုတော့သူတို့သွားပြီးတော့ဂျူးရက်ကွက်မှာသွားပြီးတော့နော်သူနဲ့လူမျိုးတူတဲ့ဂျူးတွေနဲ့အတူတူသွားနေတယ်အဲ့မှာသူတို့အိမ်ပင်းသားမှာတငယ်ချင်းတစ်ယောက်နဲ့သူခင်တယ်ပေါ့နော်အဲ့ကောင်လေးနာမည်ကရီချီလို့ခေါ်တယ်သူတက်အသက်ကတနှစ်နှစ်နှစ်လောက်ပဲကြီးတယ်သူတို့ကကြောင်းသွားလဲအတူတူသွားတယ်ကြောင်းပြန်လာလဲအတူတူပြန်လာတငယ်ချင်းတွေဖြစ်ကြတယ်เนาะတယောက်တယောက်အရန်လေးချစ်ကြအဲ့ဒီလိုနဲ့သူတို့ကြောင်းတက်ရင်ကြောင်းတက်ရင်နဲ့ပဲเนาะ14နှစ်15နှစ်ဖြစ်လာတဲ့ခါကျတော့သူတို့ရဟိုအရွယ်ရောက်လာကြတယ်ဗောနော်ဒီတငယ်ချင်းနှစ်ယောက်ကအတူတူကြောင်းသွားတယ်ဟလားအတူတူကစားရင်းနဲ့ပဲသူတို့ငယ်ရွယ်တဲ့ဒီနှစ်ယောက်ရဲ့တငယ်ချင်းဆက်ဆံရေးရတယ်သူတို့ဆက်ဆံရေးပြောင်းသွားသူကတမီးရေးစားဖြစ်သွားဗောနော်တယောက်ကိုတယောက်မေတ္တာထားတတ်လာတဲ့အရွယ်ရောက်လာတဲ့ခါကျတော့ဆိုတော့အဲ့ဒါနဲ့သူတို့နှစ်ယောက်ကဒီ Hungary နိုင်ငံဒီ Budapest မှာသူတို့ရဲ့နော်ဟိုဘဝလေးကိုဖျက်ဆီးကုန်လွန်နေရင်းနဲ့ပဲနော်သူတို့ကအိမ်မက်တွေအများကြီးကိုသူတို့မတ်ခဲ့ကြတယ်။တနေ့ကျရင်သူတို့နှစ်ယောက်လက်ထပ်မယ်အလုပ်ကောင်းကောင်းလုပ်မယ်ကောင်းတဲ့မိသားစုတစ်ခုကိုတည်ထောင်မယ်။အဲ့လိုအိမ်မက်တွေအများကြီးနဲ့သူတို့တွေကတယောက်ကိုတယောက်နော်ဟိုလူငယ်သဘောတဘာဝချစ်ကြိုက်ပြီးတော့ပျော်ရွှင်နေတဲ့အချိန်ကာလမှာပဲဒီမထင်မှတ်တဲ့မုန်တိုင်းကြီးကတိုက်ခတ်လာ။အဲ့ဒါပါဆိုဂျာမန်တွေကဒီ Hungary ကိုလာပြီးတော့တိမ်းတယ်။တိမ်းပြီးတဲ့အခါမှာသူတို့ကဘာလို့လဲဆိုတော့ဒီဂျူးမီသားစုတွေဖမ်းဆီးတော့မယ်ဆိုတဲ့အကြောင်းတရားဆပြီးဖြစ်လာဆိုတော့သူတို့နှစ်ယောက်ကဒီဘူဒါပက်စ်မှာရှိတဲ့ဟော်ဒရိုင်ယယ်လို့ခေါ်တဲ့เนาะမြို့လေကောင်းမှာအင်မတန်ခမ်းနားတဲ့ဒီမြို့လေးမှာပေါ့နော်အင်မတန်လှပတဲ့ဟိုတယ်မှာသူတို့နှစ်ယောက်ကအိမ်အောင်ပြုကြမယ်ဆိုပြီးတော့เนาะအများကြီးသူတို့ကစိတ်ကူးရင်ခဲ့ကြအဲ့ဒီလိုလုပ်နေရင်ကာလမှာပဲသူတို့မိသားစုအတီးအီးဟာနာဇီတွေရဲ့เนาะဂျာမန်တွေရဲ့ဖမ်းဆီးခြင်းကိုခံလိုက်ရတမိသားစုစီဆိုတော့เนาะဖန်စီခံရဆိုတော့တစည်းလုံးနဲ့ဖန်ခံအောင်မို့ကွဲသွားဆိုတော့ဒီကော်မလေးကလည်းဟိုသူ့ကိုဖန်သွားတဲ့အဖွဲကခေါ်သွားတယ်ခေါ်သွားပြီးတော့တခါတည်းအုပ်ဖုတ်တဲ့စက်ရုံနော်အဲ့မှာမြေကြီးတွေကိုတူးရတယ်တူးပြင်မှာအုပ်ပုံစံရိုက်ပြီးတော့နော်အုပ်ဖုတ်တဲ့စက်ရုံနဲ့မှာတော့ပြီးတော့နေရတယ်ကောင်လေးဘယ်ရောက်နေလဲဆိုတော့လည်းမသိရတော့အဲ့လိုနဲ့နေပြီးတော့သူတို့စခန်းတစ်ခုပြီးတစ်ခုပြောင်းဟိုစခန်းမှာတော့ပြီးအလုံးလုံးကတယ်နော်အစာရေစာလည်းကောင်းကောင်းမစားရဘူးတည့်ရက်ကျတော့ဒီနာဇီတွေကသူတို့တွေကိုခါတဲ့လူရောက်9000လောက်ရှိတယ်သူတို့အလုံးလုံးနဲ့စိတ်ယုံနေမှာနော်ဂျူးတွေကြီးပဲအဲ့ဒီဂျူးတွေအားလုံးခါလေဂျိုးတွေနဲ့နော်တုတ်ချီပြီးတဲ့အခါမှာလမ်းလျှောက်ခိုင်းတော့နော်ဟန်ဂရီနိုင်ငံကိုဖျက်ပြီးတဲ့အခါမှာဟိုးဘက်ထက်မှာရှိတဲ့ဥရောပကုန်းမြင့်တောင်တိုင်းတွေရှိကိုဖျက်ပြီးသူတို့ခေါ်သွားပြီးအဲ့မှာရှိတဲ့အချင်းတောင်တွေထဲမှာသူတို့ထည့်ထားလိုက်တယ်ဆိုတော့အဲ့ဒီအချိန်မှာကောင်မလေးကအစားတောက်လည်းကောင်းကောင်းမရဘူးကျန်းမာရေးဆုံးရှုံးမှုလည်းကောင်းကောင်းမဖြစ်ဘူးတိုက်ဖိုက်ဖြစ်ပြီးတော့နော်တေးမလို့တော့ဖြစ်ခဲ့ဒါပေမဲ့သူစိတ်ကျဉ်းလာတယ်ဘာဖြစ်လို့ဆိုတော့ तू အရန်ချက်ကြတဲ့သူ့ရဲ့ကောင်လေးကို तू အသက်ရှင်မှပြန်တွေ့ရမယ်ဆိုတဲ့စိတ်နဲ့ तू ကကျမကြီးကောင်းအောင် तू ကြိုးစားအာမရှိရှိအောင်လုပ်တယ်အဲ့လိုလုံရင်းလုံရင်းနဲ့ 1940 ကျော်လာတဲ့အခါကျတော့နော်သူတို့အဖမ်းခံရတာနှစ်နှစ်လောက်ဖြစ်သွားတဲ့အချိန်မှာအမေရိကန်မင်းမဟာမိတ်တပ်တွေကလာပြီးတော့ဒီအကျဉ်းတော်လူငယ်ဝင်ပေးလိုက်တယ်ဟစ်တလာလည်းအဲ့ဒီအချိန်မှာသူရဲ့အာဏာကျဆုံးပြီးတော့နော်မဟာမိတ်တပ်တွေအနိုင်ယူလိုက်ဆိုဒီကောင်မလေးကအကျဉ်းစခန်းကလွတ်တယ်နော်ဒုက္ခတွေလွတ်တယ်ဆိုချက်ချင်းလွတ်တာမဟုတ်သေးဘူးနော်ဟောသူတို့မှသွားကြမရှိဘူးနေကြမရှိဘူးစားကြမရှိဘူးအဲ့တော့မဟာမိတ်တပ်ပေါင်းစုကနေပဲသူတို့စီစဉ်ပေးရနော်ကဲဒီလူတွေကိုဟိုနေရာကိုရွှေ့ဟိုနေရာမှာခဏနေအောင်ဒီမှာလူအန်စီကူပေးတယ်နော်စားတော့ပေးတာရွှေရင်ရွှေရင်တော့မှသူတို့တွေအလုတ်ရအောင်လို့နော်ဘယ်နိုင်ငံမှာပြန်နေခြင်းလဲနော်နေခြင်းတဲ့နေရာမှာနေလို့ရအောင်အလုတ်ရအောင်ရှာပေးရပြန်ပြီးတော့သူတို့အထိုင်ချပေးရဆိုဒီကောင်မလေးကသူကဟန်ဂေရီကိုပဲပြန်ခြင်းတယ်ဗောနော်ဘာလို့ဆိုတော့သူ့ကောင်လေးလည်းဒီလိုမျိုးလွတ်လာပြီဆိုလို့ရှိရင်ဒီလိုပဲပြန်လာမှာဆိုတော့သူကအဲ့ဒီမြို့လေးမှာပဲပြန်ပြီးတော့နေတယ်အလုတ်လုတ်တယ်နော်သူတို့သားမီးနှစ်ယောက်ပဲကြံတယ်မိသားစုမှာလေအဲ့တော့သူ့မိရလဲသူ့သမီးအရေးကိုတထိန်လုံးစောင့်ပြီးတော့ကြည့်နေနော်သူ့သမီးကတငယ်ချင်းတွေလာခေါ်လဲအပြင်မသွားတော့နော်ဘယ်တော့မှသူ့ကောင်လေးပြန်လာမလဲပဲသူတချိန်လုံးစောင့်နေနော်သူ့မိဆိုးရင်တော့နင်းသွားပြီးတော့ဒီလိုနင်းအပြူကြီးဖြစ်လိမ့်မယ်နော်နင်းကောင်လေးတရင်ကလဲစုံစမ်းလာလဲမရအောင်နော်ကဲတချိန်လုံးသူကရုံးနေပဲလိုက်ပြီးတော့နော်ဒီရီချီဆိုတဲ့တယောက်ကိုတွေ့မိသေးလားဘယ်စခန်းမှာဖမ်းလာလဲဘလို့တရင်ရသေးလဲလိုက်မိတော့သူရုံးနေလိုက်မိရုံးနေတေးပြီးပဲသူ့ကိုပြောတာအဲ့တော့ तू ကတော့မဟုတ်သေးဘူးမတည်နိုင်လောက်သေးဘူးဆိုပြီးတော့ तू စိတ်ထဲမှာဆွဲပြီးတော့ယုံကြည်ချက်ပြင်းပြင်းနဲ့အလွတ်လွတ်တနေ့ကျတော့ तू အမေကသူ့ကိုကောင်းလေးတယောက်နဲ့မိဆက်ပြီးနောက်ဂျူးလူမျိုးလေးပဲ तू အမေနဲ့တော့တအားအဆင်ပြေတယ် तू အမေကလည်းသဘောကျပဲနော် तू နာမည်ကအော်တိုလို့ခေါ်တယ် तू အမေရဲ့သဘောကတော့ဟိုတေလားမတေလားနော်တေလားရှင်လားမသိသေးတဲ့လူစောင့်မျှော်နေမယ့်အစားဟိုလေမာရေးကြလည်းရှိတယ်အလွတ်လွတ်တာလည်းတော်တဲ့ဂျူးလူမျိုးလေးဖြစ်တယ်ဆိုလို့ရှင်နော်ဒီ तू လည်းသဘောကျတဲ့လူမျိုးနဲ့ဆိုရင်တော့ तू တမျိုးတခါတည်းအစဉ်ပြေလို့ရှိရင်လက်ထပ်လိုက်စီကျင်တယ်။ကောင်မလေးကလည်းသူ့အမိရဲ့သဘောတော်ကိုသိရောသိရဒါမဲ့လေသူ့စိတ်ထဲမှာဒီလိုမျိုးကပြင်ဆင်လို့မရဘူးဖြစ်နေ။အဲ့အော်တိုဆိုတဲ့ကောင်လေးကလည်းဒီကောင်မလေးကိုမြင်မြင်ချင်းပဲသူကသဘောကျ။သဘောကျပြီးတော့တခါတည်းအကျဉ်းချင်းချီရေးဆိုသူအကျဉ်းချင်းငင်းတယ်။ဒါမဲ့နောက်ဆုံးကျတော့သူမငင်းတော့လက်ထပ်ဖို့သဘောတူလိုက်။သူ့အမိကလည်းသူ့ကိုတွန်းအားပေး။အဲ့တော့သူတို့တွေကလက်ထပ်ဖြစ်သွားတဲ့အခြေအနေမျိုးရောက်ရှိသွားတယ်ပေါ့နော်။ဒီဇလန်လေးကမပြီးသေးပါဘူးလို့ကျွန်တော်တို့အချိန်ကြောင့်ပဲဒီနားလေးမှာကျွန်တော်တို့ခਿੱတရန်နာပါရစေရှိတဲ့ဘက်မှာလည်းပဲဒီကောင်မလေးရဲ့ဘဝအတ္တအကြောင်းသူပြန်ပြောပြတဲ့အကြောင်းလေးတွေကိုကျွန်တော်ပြန်ပြီးတော့ဆက်ပြီးတော့ကျွန်တော်ပြောပြပေးဦးမှာဖြစ်ပါတယ်လို့ဒါမှမဟုတ်ကျွန်တော်ရဲ့နုပြတ္တာတုဇာကဏ္ဍကိုနားထောင်နေကြတဲ့သောတာရှင်များအားလုံးကိုထူးပဲကျေးဇူးတင်ပါတယ်ကျွန်တော်ရဲ့အစီအစဉ်လေးကိုဒီမှာရန်နာခွင့်ပေးပါအောင်လို့ပြောရင်းနဲ့ပဲဒီတစ်ပတ်ရဲ့အစီအစဉ်ကိုဒီမှာပဲအဆုံးသတ်လိုက်ချင်ပါတယ်အားလုံးကိုထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
in kong